Mexico သမ္မတ Gloria Sheinbaum ကရွှေ့ပြောင်းသူတွေ American နိုင်ငံထဲမဝင်ဖို့နဲ့ Fentanyl မျိုးရဆေးတွေမဝင်အောင်တားဆီးရမှာသူ့အစိုးရကဘယ်လိုကူညီရဲဆိုတာကိုတိုက်ရိုက်ပြောကြားခဲ့တဲ့နောက်မှာသမ္မတ Donald Trump က Mexico ရဲ့တင်ပို့ကုန်တွေပေါ်မှာအခွန်25ရာခိုင်နှုန်းကောက်ခံမှုကိုသတင်းပတ်၄ပတ်ဆိုင်းငံ့လိုက်ပါတယ်။ American ရဲ့အခွန်တိုးကောက်ခံမှုကို April 2ရက်နေ့အထိရွှေ့ထားကြောင်းနဲ့သူရဲ့ပထမသမ္မတတက်တန်းတုန်းက2018မှာ Mexico နဲ့ Canada တို့နဲ့ချုပ်ဆိုထားတဲ့ကုန်သွယ်စာချုပ်မှာပါတဲ့ American company တွေကလည်း Mexico ရဲ့ပို့ကုန်တွေတင်သွင်းမှုကိုတော့အခွန်မကောက်ဘူးလို့သူ့ရဲ့လူမှုမီဒီယာကလည်းပြောပါတယ်။ Canada အတွက်အခွန်25ရာခိုင်နှုန်းကောက်ခံမှုနဲ့ပတ်သက်ပြီးဆိုင်းငံ့မှုရှိမရှိသမ္မတ Trump ကမပြောသေးပေမဲ့ကနေဒါအတွက်ပါဆိုင်းငံ့မှုဖြစ်လာနိုင်တယ်လို့ကုန်သွယ်ရေးဝန်ကြီး Howard Lutnick ကကြေစပရင်းနေရုပ်သံမေးမြန်းခန်းမှာပြောပါတယ်။ဘော်ဒဘူးနေကတော့မက္ဆီကိုနဲ့ကနေဒါနှစ်နိုင်ငံစလုံးကအမေရိကန်ကိုတင်ပို့တဲ့ကားလုပ်ငန်းဆိုင်ရာပို့ကုန်တွေအတွက်အခွန်အသင့်ကောက်ခံမှုကိုတစ်လကြာဆိုင်းငံ့ထားကြောင်းသမ္မတ Trump ကပြောပါတယ်။မက္ဆီကိုသမ္မတကကြေစပရင်းနေမှာထုတ်ပြန်တဲ့ကြေညာချက်ထဲမှာနှစ်နိုင်ငံအနေနဲ့အခုအချုပ်ချာအာဏာပိုင်ဆိုင်မှုဘောင်တွင်းကနေလက်တွဲဆောင်ရွက်မှုဟာမကြုံစဘူးအောင်မြင်မှုရအကြောင်းသဘောတူကြတယ်လို့ဖော်ပြထားပါတယ်။